တ်တော်အစည်းအဝေးကျင်းပနေချိန်တိုက်ရိုက်သတင်းရယူရာကိုကျွန်းလတရက်နေ့ကစတင်ပြီးလွှတ်တော်300စလုံးကိုပိတ်ပင်လိုက်ပါပြီ။အမျိုးရာလွှတ်တော်ယုံတာဝန်ရှိသူတူကတော့ခုလိုဆောင်ရွက်တာဟာလုံခြုံရေးအတွက်ဖြစ်တယ်လို့ပြောဆိုပေမဲ့မြန်မာဂျာနယ်လစ်ကွန်ရက် MJN ရဲ့အတွင်ရင်းမှုကတော့သတင်းစာလွတ်လပ်ခွင့်ဆုပ်ယူလာတဲ့သဘောဖြစ်တယ်လို့တုံ့သက်ပါရယ်။သတင်းအပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကခုလိုတင်ပြထားပါရယ်။
ဟုတ်ကဲ့ပြည်တော်စုလွှတ်တော်ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်တွေမှာအစည်းအဝေးကျင်းပနေစဉ် interpreter booth ကဘာသာပြန်သူအသုံးပြုတဲ့အခန်းတွင်ကသတင်းမီဒီယာတွေကိုတိုက်ရိုက်သတင်းရယူခွင့်ပြုခဲ့ရတာကဒီရက်ပိုင်းတွေအတွင်းမှာကန့်သက်ပိတ်ပင်တာတွေကိုဇက်တိုက်ဆောင်ရွက်ခဲ့တာဖြစ်ပါတယ်လက်တလောလွှတ်တော်၃ရက်မှာသတင်းရယူရတဲ့အခြေအနေကိုလွှတ်တော်သတင်းတောက်တူဖြစ်တဲ့ကိုအောင်ထက်ကအခုလိုပြောပါတယ
်လေလ26ရက်နေ့ပြည်တော်စုလွှတ်တော်ကနေဆက်ပိတ်လိုက်တာခင်ဗျ။ဟောပြီးတော့မှကျွန်တော်တို့အပြည်သူလွတ်တော်ကိုတခါဆက်ပိတ်တယ်ပြီးတော့ဇွန်လ၁ရက်နေ့ကအမျိုးသားလွတ်တော်ကိုဆက်ပြီးတော့ပိတ်လိုက်တာခင်ဗျ။အရင်တုန်းကကျွန်တော်တို့ဒီခဲ့သိထားခဲ့တဲ့အခန်းကနေပြီးတော့ဒီရုပ်တံရိုက်လို့ရတယ်ဓပုံဆိုင်ရိုက်လို့ရတယ်ဝင်ကြီးဆိုလည်းဝင်ကြီးကိုယ်တည်းဆိုလည်းကိုယ်တည်းဟိုဒီဥက္ကဋ္ဌဆိုလည်းဥက္ကဋ္ဌပေါ့ဗျာ။အဲ့ဒါတွေကိုကျွန်တော်တို့ဓပုံဆိုင်ရိုက်လို့ရတယ်တိုးတော့အခုကဟိုကော်ဖီတောက်တဲ့နေရာလေးမှာပဲတယ်လီဗီရှင်းကိုသူတို့ချပိတ်လိုက်တယ်အဲဒီကိုကျွန်တော်တို့ဓပုံရိုက်လို့မရဘူးကြည့်လို့မရတော့ဘူး။ TV ဖတ်စားပြရမယ်ကျွန်တော်ကထိုင်ကြည့်လို့ရတယ်ဆိုဖြစ်သွားတာပေါ့။
မေလ26ရက်နေ့ကပြည်တော်စုလွတ်တော်မှာတိုက်ရိုက်သတင်းရယူခွင့်ကတ်သက်ခံရပြီးတဲ့နောက်ပြည်တော်စုလွတ်တော်ညှဉ်းချဲမှုချုပ်ကိုတွားရောက်ဆွေးနွေးခဲ့ပေမဲ့အဆင်မပြေခဲ့ဘူးလို့ပြောပါတယ်
ကျွန်တော်တို့ရုပ်တန့်ကြီးအဆင်မပြေဘူးဒီဓပုံရရတာလည်းအဆင်မပြေတဲ့အတွက်ကြောင့်ပြန်လဲဖြေလျှော့ပြီးကျွန်တော်တို့ပြင်ပြရတယ်ဗျဒါပေမဲ့လို့အဲ့ဒါအဆင်ပြေမလာဘူးကယနေ့ချိန်ထိစဖြစ်တဲ့26ရက်နေ့မေလ26ရက်နေ့ပြည်ပြည်တော်မေလ29ရက်မှာကျွန်တော်တို့လွတ်တော်ညှဉ်းချဲမှုချုပ်ကိုတွားပြီးတော့မီဒီယာတွေတော်တော်များများပါပါတယ်တွားပြီးတော့ဒီကိုယ်တည်းတွေအင်္ဂိုက်တဲ့ဓပုံတွေကိုဂျာနယ်ထဲမှာထည့်တယ် online မဟုတ်တင်ပေါ့ဗျာပြီးတော့ဒီအတမသားကိုယ်တည်းတူကဒီမဲပေးတာကိုကိုယ်ပိုင်မဲမဟုတ်ဘဲနဲ့သူများရဲ့မဲခလုတ်ကိုသွားနှိပ်တဲ့ဓပုံဂျာနယ်တစ်ဆောင်မှာတက်သွားတဲ့အကြောင်းမျိုးအခုလိုဖိတ်လိုက်တာလို့တော့ပြောရခင်ဗျာ
အမျိုးသားလွတ်တော်ရုံဒုညွန်ကြားမှုချုပ်ဦးလွင်ဦးကတော့အမျိုးသားလွတ်တော်အနေနဲ့လုံခြုံရေးအရာသတင်းမီဒီယာတွေကိုကန့်တတ်တာဖြစ်ကြောင်းပြောပါတယ
်ကျွန်တော်တို့စီမှာကတော့လုံခြုံရေးအရာကျွန်တော်တို့ပိတ်တာပဲရှိတယ်တရားရဲတဲ့ဥစားကိုတရား Skynet နဲ့ MRTV ကနေလွှင့်တယ်ကျွန်တော်တို့ delay လည်းမရှိဘူး။ movie ကို stay တော့ဒီဓာတ်ပုံတွေကိုကျွန်တော်တို့စီက192ကယူထားပြီးတော့ကြိုက်တဲ့အကွက်ကြိုက်တဲ့ဓာတ်ပုံနေသားကိုယူခွင့်ပေးထားတယ်ဗျ
။မြန်မာ journalist ကွန်ရက်အဖွဲ့ MJN ရဲ့အတွင်းရင်းမှုဦးမြင့်ကျော်ကတော့လွှတ်တော်တွေကအခြေအနေတွေကိုမီဒီယာပေါ်တက်မလာအောင်ကန့်တတာဖြစ်နိုင်ကြောင်းနဲ့ဒီလိုကန့်တတာဟာသတင်းစာလွတ်လပ်ခွင့်ဆုပ်ယူလာတဲ့သဘောဖြစ်တယ်လို့သုံးသပ်ပြောဆိုပါတယ
်။နောက်ဆိုလွှတ်တော်တွေကအဲ့လိုမျိုးကိစ္စမျိုးတွေဒီကဘောမတက်လာအောင်လုပ်တယ်လို့ပဲကျွန်တော်မြင်တယ်။ဒါကတော့ပတင်းအချက်လက်လွတ်လပ်စွာဟိုကြီးစိမ့်မှုကိုတားမြင်လိုက်တဲ့သဘောပေါ့နော်။ပြောရင်တော့ပတင်းမီဒီယာလွတ်လပ်ခွင့်တွေကစိတ်ပိုင်းတစ်ချို့တခါနောက်ပြန်ဆုတ်သွားတယ်ပေါ့နော်။ဒီလွတ်တော်နဲ့ပတင်းရယူခွင့်နဲ့ပတ်သက်လို့နောက်ပြန်ဆုတ်သွားတဲ့အခါလို့ကျွန်တော်မြင်ပါတယ်။မှန်တော့မီဒီယာလွတ်လပ်ခွင့်ကအခုဒီလာပိုင်းတွေဟိုမှာတစ်ခုပြီးတစ်ခုအနှုတ်ပဲဆောင်းတဲ့ဟာတွေကဟိုမှာဖြစ်လိုက်ပြီးမှဖြစ်လိုက်တာ။အဲဒီလိုမျိုးဖြစ်နေတယ်ကျွန်တော်အနှုတ်လက္ခဏာဆောင်းတဲ့ဖြစ်တဲ့တစ်ခုလို့ကျွန်တော်တော့ထင်ပါတယ်။
ဒီရပိုင်းတွေအတွင်းမှာတော့လွှတ်တော်အစည်းအဝေးအစည်းအစဉ်စာရွက်တွေကိုအရင်ကလိုသတင်းသမားတဦးချင်းစီအတွက်ဖြန့်ဝေတာမရှိတော့သလိုလွှတ်တော်မှာသတင်းရယူနေတဲ့မီဒီယာသမားတွေကိုပြန်ကြားရေးဌာနကတာဝန်ရှိသူ2ယောက်ကစောင့်ကြပ်ကြည့်ရှုတာတွေရှိနေတယ်လို့လွှတ်တော်သတင်းသမားတချို့ကပြောပါတယ်2012ခုနှစ်လွတ်တော်အစည်းအဝေးတွေစတင်ကျင်းပစဉ်ကတော့သတင်းမီဒီယာသမားတွေကိုသတင်းတပ်ဖွဲ့နဲ့စစ်ပက်ရေးရလုံခြုံရေးတပ်ဖွဲ့ဝင်တွေကအနီးကပ်စောင့်ကြည့်တာတွေရှိခဲ့ဘူးပါတဲ့